မျိုးသားဒီမိုကရက်တစ်မဟာမိတ်အဖွဲ့ NDAA မိုင်းလာအဖွဲ့ဟာစစ်ကောင်စီနဲ့၃ရက်ကြာငြိမ်းချမ်းရေးဆွေးနွေးခဲ့ပြီးဒေတာဖွံ့ဖြိုးရေးနဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ရဒေတာတည်ထောင်ခွင့်ကိုအတိအကတောင်းဆိုခဲ့ပါတယ်။ဒီမတိုင်ခင်မှာလည်း UWSA ဝပြီးသွေးစည်းညီညွတ်ရေးပါတီကလည်းအလားတူတောင်းဆိုထားတာပါ။ဒီလိုပြည်내တက်မှတ်ရေးကိုယ်ပိုင်အုပ်ချုပ်ခွင့်ရဒေတာတက်မှတ်ရေးဆွေးနွေးခဲ့တဲ့အပေါ်မှာနိုင်ငံရေးသုံးသပ်သူတွေကဘယ်လိုအမြင်ရှိပါသလဲ။ရန်ကုန်ကပေးပို့လာတဲ့သတင်းကိုမဆုမွန်ကပြောပြမှာပါရှင
်။အမျိုးသားဒီမိုကရက်တစ်မဟာမိတ်အဖွဲ့ MDAA မိုင်းလာအဖွဲ့ဟာစနေနေ့ကစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံဆွေးနွေးခဲ့ပြီးတော့နောက်ရက်တွေမှာတော့စစ်ကောင်စီရဲ့ငြိမ်းချမ်းရေးဆွေးနွေးရေးအဖွဲ့တွေနဲ့ဆွေးနွေးခဲ့တာဖြစ်ပါတယ်။ဒီဆွေးနွေးပွဲတွေမှာအဓိကဆွေးနွေးခဲ့တဲ့အချက်တွေကိုဆွေးနွေးပွဲမှာပါဝင်တက်ရောက်ခဲ့တဲ့ NDAA မိုင်းလာအဖွဲ့အထွေထွေအတွင်းမှူးဦးကြည်မြင့်က VOA မြန်မာပိုင်းကိုအခုလိုပြောပြပါတယ်။
ဒီကတော့လူတွေကသူ့ရဲ့နဲ့ကျွန်တော်တို့ကိုယ်ပိုင်ရှုခွင့်ရဒေတာတို့ကိုပေးအောင်ကျွန်တော်တို့အဲ့လိုပဲတောင်းဆိုထားတာပါသူကတော့ပေးမယ်ဥပဒေနဲ့ချက်ခံစီရင်ဥပဒေနဲ့အဲပြင်ရမှာပေါ့ကျွန်တော်တို့အရင်ကအချက်ခံစီရင်ဥပဒေဆက်မှာဆိုလို့ရှိရင်ဘယ်လိုမျိုးဘယ်လောက်ဆက်မှာပြီးမှလုပ်နေမယ်လေ
ဒေတာဖွံ့ဖြိုးရေးအနေနဲ့ဒေတာပင်စိုက်ပျိုးရေးလုပ်ငန်းနောက်တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးနဲ့ခရီးသွားလုပ်ငန်းတွေနဲ့ပတ်သက်လို့ဆွေးနွေးခဲ့ကြောင်းလည်းပြောပါတယ်ပေါ်ဆုံးမှုကြီးမေအောင်လိုင်က NDAA မိုင်းလာကိုယ်စားလှယ်အဖွဲ့နဲ့တွေ့ဆုံစဉ်မှာငြိမ်းချမ်းရေးပညာရေးကျန်းမာရေးစီးပွားရေးကိစ္စရပ်တွေပါဝင်ပါတီစုံဒီမိုကရေစီစနစ်ကျင်းသုံးရေးနဲ့ဒီမိုကရေစီနဲ့ဖက်ဒရယ်ကိုအခြေခံတဲ့ပြည်ထောင်စုတည်ဆောက်ရေးကိစ္စရပ်တွေကိုဆွေးနွေးခဲ့ကြောင်းစစ်ကောင်စီကထုတ်ပြန်ထားပါတယ်။မိုင်းလာအဖွဲ့ဟာ2016ခုနှစ်မှာကျင်းပတဲ့ပထမအကြိမ်27ရာစုပင်လုံညီလာခံမှာလည်းကိုယ်ပိုင်အုပ်ချုပ်ခွင့်ရဒေသဖွဲ့စည်းနိုင်ရေးအတွက်တောင်းဆိုခဲ့ပါတယ်။မေလ30ရက်နေ့ကစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံချိန်မှာ UWSA ဝပြည်သွေးစည်းညီညွတ်ရေးပါတီဘက်ကလည်းဝမျိုးသားပြည်내တည်ထောင်မှုတောင်းဆိုထားပါတယ်။စစ်ကောင်စီဘက်ကတော့ UWSA ရဲ့တောင်းဆိုချက်အပေါ်မူဝါဒလက်ခံကြောင်းနဲ့ဆွေးနွေးပြီးရရှိထားတဲ့သဘောတူညီချက်တွေကိုလာမယ့်လွှတ်တော်မှာအတည်ပြုသွားမှာဖြစ်ကြောင်းစစ်ကောင်စီပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်စောမင်းထွန်းကဒီလတရက်နေ့မှာကျင်းပခဲ့တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုထားပါတယ်။ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNND ရဲ့အထွေထွေအတွင်းရေးမှူးဆိုင်လိတ်ကတော့ဒီလိုညှိနှိုင်းမှုမျိုးတွေအတွက်လူထုလူတန်းကအားလုံးပါဝင်နိုင်တဲ့စစ်မှန်တဲ့နိုင်ငံရေးဆွေးနွေးပွဲတစ်ရက်ဖြစ်လာဖို့လိုအပ်တယ်လို့သူ့အမည်အခုလိုပြောပါတယ်
။2008အောက်မှာစဉ်းစားနေတဲ့ချက်တွေ2008ပြီးတဲ့ချက်ရသွားနေတဲ့ကိစ္စတွေကဘလို့မှလူထုရဲ့ဆန္ဒနဲ့ဆက်နေကြမှာမဟုတ်ပါဘူး။အဲ့ဒီချင်းချင်းကိုအကောင့်ထဲပေါ်ဖို့ဆိုလို့ရှိရင်လူထုလူတန်းကအကုန်လုံးပါဝင်နိုင်တဲ့စစ်မှန်တဲ့နိုင်ငံရေးဆွေးနွေးပွဲတစ်ရက်ပေါ်ဖို့မှဖြစ်မှာပါ။အဲ့ဒီနိုင်ငံရေးဆွေးနွေးပွဲကိုမပေါ်ဆောင်နိုင်ဘဲနဲ့ဒီကောက်ပွဲလိုဟာမျိုးဓမ္မမဟုတ်ဆွေးနွေးညှိနှိုင်းမှုလိုဟာမျိုးလောက်နဲ့အယောင်ရာစီလူတဲ့အဖြစ်မျိုးလောက်နဲ့ကတော့ကြည်ရှင်းလို့မရဘူ
း။ရခိုင်ပြည်နယ်မြေပုံမြို့နယ်ရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းဦးဖေတန်းကလည်းသူ့အမြင်ကိုအခုလိုတုံ့တက်ပါတယ်
။အမှန်ကစံဒီနယ်ရဲ့တက်လာစံဒီနယ်မှာရှိတဲ့လူမျိုးပေါင်းတွေတာဝန်ကျင်းစဉ်တော်လာရေးနဲ့ကံကြေးတွေအကြောက်ပါနော်။အဲ့ဒါမြန်မာပံစစ်တပ်ကြီးရဲ့နော်ဒီကတော့ဒီအစံကြတာအကောင်းဆုံးတဲ့ဖြစ်တယ်။ဖြစ်နေတဲ့ဒီနိုင်ငံတော်တွေမှာဖြစ်နေတဲ့ပြည်ထောင်စုကိုထိနေပြီးအကောင်းဆုံးအဲဒီစစ်ကြီးကြီးတွေဖြစ်သွားတဲ့အခြေအနေမျိုးတစ်ခုကိုကြောင်းမှပြန်ပြီးတော့ငင်းကြရေးအတွက်အဲဒီရုပ်ကောက်တဲ့အတွက်အဲ့လိုလက်တွေ့နိုင်ဖို့ဆိုတော့ပြောကောင်းပါလား။အဲ့လိုမျိုးတော့ပြတ်နိုင်လို့ဒီရုပ်ကြေးကြီးကဖြူရှင်းနေစဉ်တော့ဒါပြောမှအဖြေတော့ရလာမယ်လို့ဒီလိုပဲပြောချင်ပါတော့။
UWSA ရဲ့ဆွေးနွေးပွဲအပြီးမှာတော့ဂျားကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ကစစ်ကောင်စီနဲ့ဆွေးနွေးညှိနှိုင်းအပင်းယူလုပ်တာတွေကတရားမဝင်ကြောင်းနဲ့အတိအမှတ်ပြုလက်ခံမှာမဟုတ်ကြောင်းထုတ်ပြန်ခဲ့ပါတယ်။စစ်ကောင်စီဥက္ကဋ္ဌနဲ့စစ်ကောင်စီရဲ့ညီညာရေးဆွေးနွေးရေးအဖွဲ့တွေဟာရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS မွန်ပြည်တပ်ပါတီ NMSP ကရင်ညီညာရေးကောင်စီ KNU နဲ့ KNLPC ဝါပြည်သွေးစည်းညီညွတ်ရေးပါတီ UWSP နဲ့အမျိုးသားဒီမိုကရက်တစ်မဟာမိတ်အဖွဲ့ NDAA မိုင်းလာအဖွဲ့တို့နဲ့တွေ့ဆုံထားပြီးဖြစ်ပါတယ်။စစ်ကောင်စီဥက္ကဋ္ဌရဲ့ငြိမ်းချမ်းရေးဆွေးနွေးမှုကမ်းလှမ်းချက်ကိုတော့ MCA လက်မှတ်ထိုးထားတဲ့အဖွဲ့5ဖွဲ့နဲ့လက်မှတ်ရေးမထိုးထားတဲ့အဖွဲ့3ဖွဲ့ကလက်ခံထားတာပါ။